ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးအတွက်တရုတ်နိုင်ငံရဲ့အကူအညီကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းခံလိုက်ပါတယ်အခြေခံအဆောက်အုံဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံရေးနဲ့ကုန်သွယ်ရေးကိစ္စတွေအတွက်အထောက်ပံ့ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုဘင်္ဂလားဒေ့ရှ်အစိုးရကအဲ့ဒီလိုအကူအညီတောင်းဆိုလိုက်တာဖြစ်ပါတယ်
আমরা ইস্যুতে আমাদের বিস্তারিত আলাপ হয়েছে চীন বলেছে যে তারা চেষ্টা করছে মায়ানমারের যে ইন্টারনাল চ্যালেঞ্জেস গুলি
ကျွန်တော်တို့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးနေကြပါတယ်အဲ့ဒီအတွက်တရုတ်အစိုးရကစ조사ဆောင်ရွက်နေပါတယ်လို့သတင်းထုတ်ပြန်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံအတော်များများဟာမြန်မာနိုင်ငံပြည်တွင်းရေးပြဿနာရဲ့ရိုက်ခတ်မှုတွေကြောင့်ထိခိုက်နေရပါတယ်လို့ဘင်္ဂလားဒေ့ရှ်အငြိမ်းအစားနိုင်ငံသားရေးဝန်ကြီးရှာဟီယာအလမ်ကပြောပါတယ်ခုနှစ်သိန်းဝန်းကျင်လောက်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာရေးအတွက်မြန်မာနိုင်ငံဘက်ကလက်ခံပေးဖို့သဘောတူညီချက်တစ်ခုကို2019ခုနှစ်နိုဝင်ဘာလအတွင်းကတရုတ်နိုင်ငံကကြားဝင် PRP ဆောင်ရွက်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံဘက်ကအန္တရာယ်ကိုစိုးရိမ်ပြီးနေရပြန်ဖို့ငြင်းဆန်ခဲ့ကြပါတယ်။မနစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်အခြေအနေတွေပုံမဆိုးဝါးလာခဲ့ပြီးစိုးရိမ်မှုတွေဖြစ်ပေါ်လာကြပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာစနေနေ့ကဒါကာမြို့ကိုရောက်ရှိလာပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနိုင်ငံသားရေးဝန်ကြီး AK Abdul Momin တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူညီခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့လက်ခံခြင်းမရှိပါဘူးခင်ဗျာ။